ရတိတော်မျိုးပေါ်မှာဆေးဆောင်တွေအတွက်လက်ရှိဆောက်လုပ်နေတဲ့ဆေးဆောင်စခန်းတွေကိုဆက်မဆောက်ဘူး။ယနေ့အစိုးရအဖွဲ့ကတားမြစ်လိုက်တဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်နောက်ပိုင်းကအစိုးရနဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြတဲ့ဆေးဆောင်တွေဟာယတိတော်မျိုးပေါ်မှာ3000နီးပါးရှိတယ်လို့ဆေးဆောင်ကူညီသူတွေကပြောဆိုကြပါတယ်။လက်ရှိချိန်မှာယတိတော်မျိုးပေါ်မှာဆေးဆောင်တွေဟာများလာတာကြောင့်စားဝတ်နေရတွေခက်ခဲလာတယ်လို့ဆေးဆောင်တွေနေထိုင်ဖို့အတွက်အဆောက်အဦတွေမလုံလောက်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေဥဆောင်ပြီးတော့အဆောင်တွေဆောက်လုပ်နေကြတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကပြောပါတယ
်။ကျေရတော့ဒီ100လောက်မိပါနေဖို့တော့ရနေပြီဒါနဲ့ကျမတို့ကအကာရီကာရံခြေပင်ကိုတခဲခြေပင်တခဲလောက်တာကိုအဲ့တော့တအိမ်နဲ့တအိမ်ချပြီးချတာတော့မရှိဘူးကျမတို့ဟိုအမိုးမိုးပြီးပြီးနောက်တစ်ခါဟိုအမင်းလောက်ပြီးပြီးပေါ့နော်အဲ့လိုအကာလောက်ဖို့ပဲရှိပါတော့တယ်တကယ်တော့နေမေဆိုရင်တော့နေလို့ရတဲ့အခြေအနေပဲရှိနေပါပြီ
ဆစ်ချောင်တွေအတွက်ဆောက်လုပ်နေတာကိုတူးချင်းဖြစ်စေအဖွေစင်းနဲ့ဖြစ်စေဆက်မဆောက်ဖို့အတွက်ရခိုင်ပြည်နယ်စိုးရအဖွဲ့ကဒီကနေ့မှပဲစထုတ်ပြီးတော့တားမြစ်လိုက်တယ်လို့ဒေါ်ခင်စောဝေကဆက်ပြောပါတယ
်ဟုတ်ကဲ့ပါကျမတို့ကတော့ဟိုပါပေါ့နော်ဒါပဲဖြစ်ဖြစ်စိတ်မကောင်းပါဘူးဟိုကျမတို့ကိုကျမတို့ယုံကြည်တယ်ကျမတို့ဒီပြည်သူကတင်မြောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တူးဖြစ်တယ်အဲပြည်သူတွေရဲ့အခက်အခဲကိုကျမတို့ဖြေရှင်းရဖို့တာဝန်လည်းရှိတယ်လို့ကျမတို့ကိုယ့်ကိုယုံကြည်တဲ့အတွက်အဲဒီလိုမျိုးဟိုကျမတို့ဆောင်ရွက်ဖြေရှင်းဖြစ်ပါတယ်အကူအတွက်လည်းမဟုတ်ဘူးเนาะကိုကိုမေးပေးလိုက်တဲ့ပြည်သူတွေအခက်ခဲကျန်လာရေးနောက်တစ်ခါ COVID-19 နဲ့ပတ်သက်လို့ဟိုနိုင်ငံအနိုင်ငံလုံးမှာတောင်းထားကြတဲ့ဒါကိုတိုက်ခတ်ဖို့ကြိုးစားနေကြပါတယ်เนาะဆိုတော့ဒီလိုအချိန်မှာအစိုးရမှလည်းအရင်အလုံးများနေတဲ့အချိန်ဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကတက်နိုင်တဲ့ဖက်ကပူခဲ့သဘောနဲ့သူတို့ကိုပေါ့နော်လူစုဖွဲ့တဲ့သဘောနဲ့ကောင်းကောင်းမွန်မွန်နေလို့ရအောင်ပြည်သူဆောင်ရွက်ထားတာဖြစ်ပါတယ်เนาะဒါပေမဲ့အစိုးရအနေနဲ့တော့ဟောဒါကိုပေါ့နော်ကျမအနေနဲ့ဘုံဝင်နေနေပြောရတယ်ဆိုရင်ဒါကတော့မကန်ခွင့်တင်ပါဘူးဟိုကျမတို့နဲ့ဟိုပေါ့နော်ခေါ်ယူဆွေးနွေးတင်နေလို့ကျမပြောချင်ပါတယ
်ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြသူတွေအတွက်ပြည်နေစိုးရအနေနဲ့မြို့နယ်6ခုမှာစစ်ဆောင်စခန်း9ခုတည်ဆောက်ထားပြီးဖြစ်တယ်လို့လိုအပ်တဲ့စစ်ဆောင်စခန်းတွေထပ်ဆောက်ပေးဖို့စီစဉ်နေတယ်လို့လည်းအဲ့ဒီတာမြင့်စာထဲမှာဖော်ပြထားတာလည်းဖြစ်ပါတယ်စစ်ဆောင်စခန်းတွေဆောက်လုပ်နေတာကိုတာမြင့်တာနဲ့ပတ်သက်ပြီးရခိုင်ပြည်နေစိုးရအဖွဲ့ပြောခွင့်ရသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းတုံ့ပြန်ဖြေကြားမှုမရှိခဲ့ပါဘူးအစိုးရကဆောက်လုပ်ပေးထားတဲ့စစ်ဆောင်စခန်းတွေဟာမြို့ပေါ်နဲ့ဝေလွန်တယ်လို့နေနေနေထားကိုလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေနဲ့တိုင်ပင်ပြီးဆောက်လုပ်ထားတာမဟုတ်တာကြောင့်စစ်ဆောင်တွေအနေနဲ့အဲ့ဒီစခန်းတွေမှာနေထိုင်ဖို့အဆင်မပြေဘူးလို့လည်းစစ်ဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်ရစေတောင်မြို့နယ်မှာခုဆောက်လုပ်ထားတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဖို့တာမြင့်ထားတာကြောင့်နောက်ထပ်ဘာဆက်လုပ်ရမလဲဆိုတာကိုစဉ်းနေတော့မှာဖြစ်တယ်လို့ဒေါ်ခင်စောဝေကပြောပါတယ
်ဟောသူတို့အနေနဲ့စာထုတ်တယ်ဆိုတော့လေသူတို့ကတော့ဟိုပါဘောလုတ်ပိုင်ခွင့်ရှိတဲ့အစိုးရတည်းရဲ့ဖြစ်ပါကျမတို့ကတော့ပြည်သူကိုယ်စားလှယ်တာရှိတယ်လုတ်ပိုင်ခွင့်လည်းမရှိဘူးအာဏာလည်းမရှိပါဘူးเนาะအဲ့တည်းကြောင့်ဒီစီဘေးချောင်စခန်းတွေကိုရှင်းဆက်ပေါ်ဖို့အတွက်ဘလို့စီမံမှုတွေကျမတို့ထပ်လုပ်မလဲဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးဖို့အစီအစဉ်တော့ရှိပါတယ်
ရခိုင်နောက်ပိုင်းမှာလက်ရှိရှင်တီတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်တွေဟာလည်းနေစဉ်နေမြတ်တိုးလာနေပါတယ်လက်ရှိရှင်မှာရသေးတော်မျိုးနယ်မှာရှိတဲ့စစ်ဆောင်စခန်းတွေဟာမြေကြီးပေါ်မှာကတ်တူဆက်ခုလေးတွေခင်းပြီးနေထိုင်နေရတာဖြစ်ပြီးဒီအပိုင်းတွင်းမှာမိုးရွာသွန်းမှုတွေရှိနေတာကြောင့်သူတို့အနေနဲ့စောက်ဝဲနေရတဲ့အပြင်ကျန်းမာရေးအတွက်ပါစိုးရင်ရတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်ပခအတွင်းမှာအရသားတွေခုလိုဘေးတောက်ခတ်ရောက်တာရှိသလိုထိခိုက်တိုက်ဆုံမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်